စစ်ကောင်စီတပ်တွေကြာတာရင်းတွေကလေးချောင်းကနေနှစ်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရင်စရာမရှိဘူးလို့ဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကနေ့မှာတော့တဲအင်းရဲ့ချက်တွေရွာမှာရှိနေတဲ့စစ်ကောင်စီတပ်တွေစီကိုအင်အားတရာဝန်းကျင်ထပ်ရောက်လာပြီးမနေ့ကတိုက်ပွဲမှာထိခိုက်ကြဆုံးသူတွေကိုတည်ယူသွားကြတယ်လို့ဝက်လက်အင်ဖော်မေးရှင်းနဲ့နက်တဝက်အဖွဲ့ကတာဝန်ခံကိုနဂါလေးကအခုလိုပြောပါတယ်။ကျွန်တော်လက်ရှိတိုက်ပွဲဖြစ်တဲ့အခါတော့သူတို့ရင်းနှီးပြတဲ့နေမှာတဲအင်းကိုကျွန်တော်ချက်တွေလာဖြစ်သွားတယ်ဖြစ်သွားပြီးတော့ကျွန်တော
ဟိုနည်းနည်းအရာရှိခဲ့ပါတော့အရာရှိတဲ့၄ယောက်လိုမျိုးတွေကအရာရှိ၄ယောက်နဲ့တခြားတော့သူတို့အောက်လဲနေသားတွေပေါ့နော်အောက်လဲနေသားတွေကိုသူတို့ခြေလေးကြီးနဲ့ပြန်နေတယ်လို့ဒင်းညာထားတယ်ဗျအခုအဲ့ဒီ180ကျော်နဲ့လဲလဲ၅ကြီးပြီးပြီးပြီးလဲ၅ကြီးချောဆွဲပြီးပြန်ဟောက်သွားပြီဗျဘယ်တော့ကျတော့တင်းရွာထဲမှာလေဆက်ကဆက်ကြနေကြပြီပေါ့နော်ကျွန်တော်တို့ဘာလို့ခုနကတော့လက်နက်ငယ်လေးတွေနဲ့ပြည့်တယ်ဗျအခုသူတို့တင်းရွာထဲမှာထိုင်လို့တဲ့အဲကလိုဂျင်းတွေပါပြည့်လို့နေကြဗျ
ဒီကနေ့မနေ့အစောပိုင်းတုန်းကအေရဝတီမြစ်ကြောင်းတိုင်းဆန်တက်လာတဲ့ဒေသခံတွေရဲ့လှေတစည်းကိုလည်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ငါးကြိမ်လှမ်းပစ်ခဲ့ပေမဲ့လို့အထိခိုက်တော့မရှိခဲ့ဘူးလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်မန္တလေးမြို့နယ်အနောက်ချမ်းမြေပုံကန်ရွာရဲ့အရှိတ်ဘက်မှာရှိတဲ့စစ်ကောင်စီတပ်တွေဟာတင်းအင်းနဲ့ကျွန်းကြီးရွာတွေဘက်ကိုချိန်ရွယ်ပြီးလက်လက်ကြီးတွေတက်ဆင်ထားတယ်လို့လည်းကိုနဂါလေးကပြောပါတယ
်။ကျွန်တော်ရေချောင်းမှာတမော်တကြီးဆန်လာအောင်မသူကဒီဘက်ကဒီရဲ့ပေါ့နော်ဒီကာကွယ်ကြီးကြီးကဘက်ကဆိုပြီးတော့လက်တမော်ကိုလက်လက်ကြီးနဲ့အဲငါးလုံးလောက်ဒီပြစ်တယ်လို့ကျွန်တော်ပြောတဲ့လက်လက်ကြီးတည်းဆိုတာကမပြည့်ဘူး။လက်လက်ကြီးမတည်ဘဲနဲ့ဒီကြက်ကြီးပေါ့နော်သူတို့ဒီတိုက်ပွဲတိုက်ပွဲဖြစ်တဲ့နေရာနာနေမှာသူတို့ကြက်ကြီးရွာနေမှာလက်လက်ကြီးနဲ့နောက်ဖက်ကန်ကိုပြန်တက်ခဲ့တယ်
မရီယာမျိုးနယ်တွေကကျက်တူကြီးရွာ၊စင်ကူးမျိုးနယ်တွေကသဲအင်းရွာနဲ့ဝက်လက်မျိုးနယ်အနောက်ချမ်းကပင်စင်းကြီးရွာကနေအိမ်တွေကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့ကြတယ်လို့လည်းဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါရယ်။လက်ရှိစစ်ရှောင်နေကြတဲ့ကြီးရွာ၁၁ရွာကတောင်းနဲ့ရှိတဲ့စစ်ဘေးရှောင်တွေအတွက်ရိတ်ကအေးပေါ်လိုအပ်နေတယ်လို့အမိုးကနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ကုနဂါလေးကအခုလိုပြောပြပါရယ်
။လက်ရှိဌာနရေးစာတပ်တနာတက်နေကြတယ်။ဌာနရေးစာမပူလုံပြီးတော့လည်းတက်တနာလေးတော့တက်နေကြတယ်ပေါ့နော်။ရှေ့လိုအပ်မှုတွေရှိနေတာပေါ့။အဓိကတော့ဆန်လို့ပါပဲမှာအဆန်ရှိရင်တခြားကအဆင်ပြေလို့ရတယ်။ဟိုဆန်နဲ့ပတ်ဆံပေါ့ဗျာ။ပတ်ဆံဆိုတော့ကုလိုရဟိုဝယ်လို့ရတယ်။ဟင်းသီးကြီးရတာကလည်းရအောင်ပေါ့။ကျွန်တော်တို့ဆန်ကလည်းတော်တော်လိုအပ်နေတယ်ဗျ။လိုအပ်တာတော့မှာဆေးဝါးရောဌာနရေးစာရောအမိုးကတော့ဆက်လုပ်လို့ရပ
ါစစ်တဲ့ရဲ့နေမြေရှင်းလေးထိုးစစ်တိုက်ပွဲနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်ကြတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအထွန်းမှာတေဆုံးသူတွေနဲ့အိုးဝင်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေကိုလုပ်နေတာကြောင့်နေမြေရှင်းလေးလှုပ်ဆောင်ရတာဖြစ်တယ်လို့စစ်တဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလေရှိပါတယ်ရှင်